ကချင်ပြည်နယ်ပူတာအိုမြို့မှာတော့ဆန္ဒပြလူငယ်တွေစီရီယမ်မှာပါဝင်တဲ့ဝန်ထမ်းတွေကိုအိမ်နံရာရောက်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတောတောင်တွေထဲမှာတိမ်းရှောင်ပုံအောင်နေရပါတယ်။ဒီလိုအဖမ်းဆီးသတင်းကြောင့်မချမ်းဘောနဲ့နောင်မွန်းမြို့တွေဘက်မှာလည်းစီရီယမ်ဝန်ထမ်းတွေတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
မြန်မာနိုင်ငံမြောက်ဖျားကကချင်ပြည်နယ်ပူတာအောင်မြို့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုစတင်တဲ့အနေနဲ့ဖေဖော်ဝါရီ9ရက်နေ့ကစပြီးတော့တမုံတီကန့်ကွက်ခဲ့ကြပြီးဖေဖော်ဝါရီ10ရက်နေ့မှာတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုဝန်ထမ်းတွေကလည်းရုံမတက်အကြမ်းမဖက်အာဏာဖီဆန်ရေး CDM လို့ရှောင်းမှုမှာပါဝင်ဆန္ဒပြတာတွေကိုဇက်တိုက်ဆောင်ရွက်ခဲ့ကြပါတယ်ဖေဖော်ဝါရီ20ရက်နေ့ကစပြီးတော့ဆန္ဒပြခေါင်းဆောင်တွေ CDM လို့ရှားသူတွေကိုအာဏာပိုင်တွေကအိမ်တိုင်းရာရောက်လိုက်လံဖမ်းဆီးနေတဲ့အတွက်တော်တော်များများထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပူတာဟိုဒေသခံက VOA ကိုပြောပါတယ
်။အေးဆန္ဒပြတဲ့အထက်မှာစီကာကိုင်းပြီးမှဟိုကလေးတွေကိုအင်ဂျာရောက်ဖမ်းတာလေ။စီစီအင်းနဲ့ကလေးတွေကိုဖမ်းတာတော့ဆရာကြီးရေးပြီးပဲဖမ်းတာမဟုတ်ဘဲနဲ့ကလေးတွေကိုဟိုကာကွယ်ပေးမယ်လူကြီးကရွာလူကြီးတွေပေါ့နော်။သူကအိမ်မရှိတဲ့လူတွေကိုလည်းအိမ်ကိုတော့ပြပြီးမှအဲ့လိုဖမ်းတာပေါ့။အဲ့ဒါကိုမြန်ကလေးရတော့ဒီမှာပဲခိုးပြီးမှလေအိမ်မှာတော့မနေနိုင်ရအောင်အမြင်ဖြစ်နေကြတာ။မင်းတို့မျိုးတွေလည်းအဲ့လိုမျိုးဆရာအကြောင်းဆရာဆက်မတွေပါလေနော်အဲ့ဒါအဲ့ဒီအဖက်တည်းလည်းတော်လေးပုံနေကြတယ်ကျတို့လည်းလုံးဝလူတွေနဲ့တော့အတိမခံဘူးတိလာအဲ့လိုမျိုးဖြစ်နေကြတာဟုတ်တယ်
။လောလောဆယ်ရရှိထားတဲ့စည်ရင်အရာဆိုပူတာအိုမချမ်းပေါ်နောင်မောမျိုးတွေကတိမ်းရှောင်နေသူ200နီးပါးရှိကြောင်းအခုလို့ဆက်ပြောပါတယ
်။သူကနောင်မောမှာကကိုယ်စီကိုယ်စီကျော်ရနော်မချမ်းဘောဘက်မှာကျတော့55ယောက်ရှိတယ်လို့ပြောတယ်။ဘူတာဦးမှာကျတော့103ယောက်တဲ့လူငယ်ကောင်းဆောင်တွေကပေါ့နော်အဲ့လိုမျိုးဒီပြည့်စုထားတဲ့လူတွေပဲပေါ့နော်အခုပြန်ပြီးမှ73ဟုတ်တယ်ကောက်နေတော့ပေါ့နော
်ဘူတာဦးနောင်မောမချမ်းဘောဒေသတွေဟာမြန်မာပြည်မြောက်ပိုင်းရေခဲတောင်တွေရှိရာဒေသမှာတည်ရှိပြီးမိုးရွာတဲ့အချိန်မှာအလွန်အေးတာကြောင့်တိမ်းရှောင်နေသူတွေကျန်းမာရေးအတွက်ဒေသခံအများစုကစိုးရိမ်နေကြပါတယ်။တောတောင်တွေမှာပုန်းရှောင်နေသူတွေဟာရာသီဥတုံကြားမှာခက်ခက်ခဲခဲပုန်းရှောင်နေကြရတယ်လို့ကချင်ကျောင်းသားလူငယ်အဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။ဘယ်မျိုးကန်ထောက်လမ်းတွေကဘန်းပုတ်လိုက်တဲ့အခါမှာတရအုံမမနေရဘူးတော့မှပဲအခုစဉ်းစားကြည့်လိုက်ကြနော်။စဉ်းစားကြည့်လိုက်အဲ့လိုတော့မှပဲလဲပါအဲ့လိုကြည့်ရတာပဲနော်။ကျွန်တော်တို့အမျိုးတွေလည်းပါရဲ့ကျွန်တော်ပြင်ကျင်းလို့လဲပါအဲ့ဒါကြောင့်ကျွန်တော်ပြေပြေဆိုင်ဆိုင်ဖြစ်တယ်ရထားရဲ့အခုကဒီတော့ဘိုင်းမှာတော့ဘိုးအရင်ရတဲ့ခါကျတော့တော့မှမင်းရတဲ့ကမှကျွန်တော်ရဲ့တက်လို့တယ်လေပြင်ရရလို့လက်ရှိရတော့ခမ
နောင်မောင်ဒေသခံတဦးကတော့သူတို့မျိုးမှာဖမ်းနာစီတာမရှိပေမဲ့တခြားမျိုးမှာဖမ်းစီနေတယ်ဆိုတဲ့သတင်းကြောင့် CDM ဝန်ထမ်းတွေတိတ်ရှောင်နေတာဖြစ်တယ်လို့လည်းပြောပါတယ
်ဒီကျွန်တော်ရဲ့နောင်မောင်အကြည့်ငင်းနေကြတော့အမြဲပိုင်းတော့ CDM ဝင်ကြတာပေါ့ဒါပေမဲ့အခုအချိန်မှာအထောက်အကူတော့မရှိဘူးဒါမျိုး CDM ကြောင့်ဖမ်းလို့ကြတယ်ဆိုတော့တပည့်ကြီးပါတယ်တော့သူတို့ဒီမှာလည်းအဲ့ဒီလုပ်လာမှာဆိုရင်လည်းတချို့ကတော့တိကျအောင်နေတာကြီးလည်းရှိတာပေါ့နော
်ဒီဒေသတွေက CDM ဝန်ထမ်းတွေဟာခေါလံဖူးဒေသမှာပြည်သူစစ်တွေရှိနေတာကြောင့်တရုတ်မြန်မာနယ်စပ်ကိုတင်းရှောင်လို့မရသလိုမြကြီးနားပါဝင်တခြားဒေသတွေတင်းရှောင်ဖို့အတွက်ဆိုရင်လည်းလမ်းမှန်ဆက်သွယ်ရေးနဲ့ခရီးစိတ်စတဲ့အခက်အခဲတွေကြောင့်တော်တော်အတွင်းမှာပဲပုံရှောင်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့ပူတာအောင်မြို့ပေါ်မှာဆိုင်ကယ်နဲ့ဆန္ဒပြတာ၊ညသမိတ်ဆင်နွှဲတာတွေကိုပျောက်ကြားစနစ်ပုံစံနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။တမတော်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေကြားမှာလည်းပူတာအောင်ခရိုင်ထဲမှာပြီးခဲ့တဲ့နှစ်အတွင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။